နှစ်ဖက်သဘောထားညှိနှိုင်းလို့မရတဲ့အတွက်ကိုကတအောင်ပလောင်နဲ့ရခိုင်လက်နက်ကင်မဟာမိတ်အဖွဲ့၃ဖွဲ့အနေနဲ့၂၁ရာစုပင်လုံးကြီးလက်ကမ်းတက်ဖို့အခုချိန်ထိမသေးချာသေးဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကရောတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကပါပြောဆိုနေကြပါတယ်။ဒါဟာဆိုလို့ရှိလို့ရှိရင်ပြည်ထောင်စုညီညွတ်ရေးညီလာခံမှာအလုံးပတ်ဝန်းကျင်ဆိုတဲ့အမူကိုထိခိုက်စေနိုင်တဲ့အကြောင်းမဟာမိတ်အဖွဲ့၃ဖွဲ့ဘက်ကလည်း BOE ကိုပြောပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်။
ကိုကန့်တအောင်ပလောင်နဲ့ရခိုင်လက်နက်ကင်မဟာမိတ်သုံးဘွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ကိုအပြေးတိုင်ဆွတ်လွတ်ခြုံငိမ့်လိုတဲ့စန္ဒအပြည့်အဝရှိပါသည်ဆိုတဲ့သဘောထားကြေညာချက်ကိုညီလာခံမတိုင်ခင်ထုတ်ပြန်ပေးဖို့အစိုးရဘက်ကညှိနှိုင်းခဲ့ပေမယ့်အခုချိန်ထိသဘောတူညီချက်မရတာကြောင့်ဩဂုတ်လ31ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံးညီလာခံတက်ရေးဖိတ်ကြားဖို့မဖြစ်နိုင်ကြောင်းညီလာခံကြိုတင်ပြင်ဆင်ရေးကော်မတီဝင်လည်းဖြစ်သမရာယုံပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးစောထေးက VOE ကိုပြောပါတယ
်ကျွန်တော်တို့ကသူတို့နဲ့ညီနိုင်တဲ့အခါမှာညီနိုင်ကော်မရှင်ရောဟိုညီလာခံကြိုတင်ပြင်ဆင်ရေးကော်မတီနေနဲ့ဟိုညီနိုင်တယ်ညီနိုင်တဲ့အခါမှာအဓိကဒီဘက်ကချတာတဲ့ policy ကပထမဦးဆုံး statement ထုတ်ပေးရမှာပေါ့နော်အဲ့လိုဖြစ်တယ်အဲ့လိုဖြစ်တော့အဲ့ဒါကိုနှစ်ဖက်ညှိကြတာပေါ့ညှိတာတော့အဲ့ခုနပြောတဲ့နေရာလေးမှာနည်းနည်းလေးအဖူးထစ်နှုံးနှစ်ဖက်သဘောတူညီမှုမရတဲ့အခြေအနေရှိရယ်အဲ့ဒါတိုးတော်လည်းပဲကျွန်တော်တို့အနေနဲ့ကတော့သူတို့ကအဲ့ statement ကိုကုလညှိနှိုင်းထားတဲ့အတိုင်းမထုတ်ပြန်ဘူးဆိုရင်ကျွန်တော်တို့ဒီဘက်ကလည်းဖိတ်ကြားဖို့အခက်အခဲလေးတော့ရှိပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့ဒီ27ရာစုပင်လုံးညီလာခံကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမှာဖြစ်တော့အလုံးပါဝင်ရေးမှုအရဒေါ်ဆန်းစုကြည်ဘက်ကရောသဘောထားပြောင်းပြီးတော့လက်နက်ကင်မဟာမိတ်၃ဘွဲ့ညီလာခံတက်ရေးအလားအလာဖြစ်လာနိုင်သလားရှင
်။နောက်ဆုံးတော့19ဘွဲ့18ဘွဲ့21ဘွဲ့ကိစ္စပေါ့နော်။အတိုင်းပါလက်နက်ကင်ဖွဲ့စည်းနေပါတော့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကမူဝါဒဖြတ်ပါတယ်။မူဖြတ်တယ်ဆိုတော့ဘယ်လိုလဲဆိုတော့ကျွန်တော်တို့အကျိုးပြင်ဆင်ရေးကော်မတီနဲ့အဲနိုင်ငံတော်ရေးတာဝန်ပုဂ္ဂိုလ်နဲ့နေပြီးတော့မှအဲကျွန်တော်တို့ဆက်လက်ဆောင်ရွက်မယ့်ကိစ္စတွေမှာမူဝါဒသဘောထားတောင်းခံပါတယ်။အဲဒီမှာဘယ်သူတွေပါလဲဆိုတော့ကျွန်တော်အကျိုးပြင်ဆင်ရေးမှာတက်မလို့ပဲဆိုတော့ပုဂ္ဂိုလ်ကြီးပါပါတယ်။ဒီဘက်ကကျွန်တော်တို့ဘက်ကဆိုရင်ဒေါက်တာတမျိုးဝင်၊ပြည်တော်စုဝင်ဦးကျော်တင်စီ။နောက်လွတ်တော်ဘက်ကလည်းပါတယ်ပေါ့နော်။အဲအဲ့လိုမျိုးကျွန်တော်တို့ကဖြတ်ပါတယ်။ဖြတ်တဲ့ကြမှာဒီဘွဲ့တွေကိုဘယ်လိုသဘောထားမလဲ၊ဒီဘွဲ့တွေကိုဘယ်လိုသဘောထားမလဲဆိုတော့မူဝါဒကိုကျွန်တော်တို့ကအဲ့မှာတောင်းခံပါတယ်။အဲ့အပေါ်မှာမူကြရရှိတဲ့ပုံပေါ်မှာမူတည်ပြီးတော့ကျွန်တော်ဆက်လက်ဆောင်ရွက်မှာဖြစ်တဲ့အတွက်တိတိကျကျဆုံးဖြတ်ပေးဖို့လိုအပ်တဲ့အားတွေကိုနိုင်ငံတော်ဥတိုင်ကပုဂ္ဂိုလ်တန်းတင်ပြတယ်တင်ပြတဲ့အခါမှာအဲမူကတော့နောက်ဆုံးချမှတ်ထားခဲ့တဲ့မူကတော့အဲ statement ထုတ်ပြန်ပေးဖို့ဆိုတဲ့ policy ကျွန်တော်တို့ကြားနေပါတယ်ကြားခဲ့တဲ့အတွက်အဲကြားတဲ့ policy အတိုင်းညီနိုင်တာဖြစ်ပါတယ
်မဟာမိတ်သုံးဘွဲ့ဘက်ကလည်းလက်နက်ကိုင်ပဋိပက္ခကိုအပြေးတိုင်ခြုံငင်းရန်စန္ဒအပြည့်အဝရှိပါသည်ဆိုတဲ့ဩဂုတ်လအစောပိုင်းကထုတ်ပြန်ထားတဲ့သဘောထားကြေညာချက်အပေါ်မှာပဲဆက်လက်ရပ်တည်မှာဖြစ်ကြောင်းမဟာမိတ်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရခိုင်တပ်မတော်ဒုဗိုလ်မှူးကြီးကျော်ဟန်က VOE ကိုပြောပါတယ
်။နောက်ဆုံးအချိန်လေးတော့ကျွန်တော်တို့စီရောပိစာမဲသေးဘူးကြ။မိုင်းလာကတစ်ဆင့်ပိုးတာလည်းမဟုတ်ဘူး။အဲကျွန်တော်တို့ဆက်ပြီးတော့မရှိနေဖြစ်သေးဘူး။ကျွန်တော်တို့ကလည်းကျွန်တော်တို့ဆက်တော့ထုတ်ပြန်ပြရတဲ့ဟာကိုကျွန်တော်တို့ပြောထားတယ်ကျွန်တော်တို့ကတော့ဒီမူလခံကိုတက်ဖို့တဲ့ဆန္ဒရှိတယ်ဒါကြိုလေးကြိုဆိုတယ်ဆိုတော့ကျွန်တော်ထုတ်ပြန်ချက်အကြည့်ကြီးမသိထုတ်ပြန်ချက်ပြီနော်ဒါကျွန်တော်တို့ရဲ့ပြချက်ကကျွန်တော်တို့ဒီ process ပေါ်မှာကျွန်တော်တင်ပို့ထားတယ်အလင်းလာဖြစ်ထားတယ်ဆိုတဲ့ဟာတော့ကျွန်တော်တို့ဖက်ကတက်ဖို့ထားတော့ထုတ်ပြန်လို့ရတယ
်ဟုတ်ကဲ့ရှင်အဲ့တော့ဗိုလ်မှူးတော်ဘက်ကအဲ့ဒီကြေညာချက်ထုတ်ပြန်ချိန်မှာအစိုးရညီညွတ်ရေးကိုယ်စားလှယ်ဖွဲ့ဝင်ဖြစ်တဲ့ဦးခင်စောဦးကဒီကြေညာချက်ကိုသူတို့လက်မခံနိုင်ဘူးလို့ပြောဆိုခဲ့တဲ့ပုံမှာရောဗိုလ်မှူးတော်ဘက်ကဘယ်လိုသဘောထားရှိပါလဲရှင
်ကျွန်တော်တို့ထုတ်ပြန်ချက်ကကျွန်တော်တို့ရဲ့ပြချက်ပေါ်မှာထုတ်ပြန်လို့ထုတ်ပြန်ချက်ဖြစ်တယ်လေအဲ့ဒါကိုဒီဦးခင်စောဦးကနေအဲ့တော့တောင်ပြင်းနဲ့ဒီနိုင်စင်ပြီးစုံလေးပေါ်လာတော့ဒါသူကနားပဲဖြစ်တယ်လေအဲ့ဒီကအဲ့ဒီညီလာခံကိုတောင်ပြင်းပွေးလို့ပြမဲ့ရင်တော့အဲ့လိုပြောလို့ရတာပေါ့နော်
အဲ့တော့ဒီဗိုလ်မှူးတော်ဘက်ကရောဒီလက်နက်ကိုင်လမ်းစဉ်ကိုဆွတ်လွတ်ပါသည်ဆိုတဲ့နေရာမှာလက်နက်ကိုင်ပဋိပက္ခကိုခြုံငိမ့်ဖို့ဆန္ဒရှိပါသည်ဆိုတဲ့သဘောထားရည်တည်ချက်ကိုပဲစုပ်ကင်ထားတဲ့အကြောင်းရင်းကိုရှင်းပြပေးလို့ရမလားရှင
်ဒီတိုင်းတော်လက်နက်ကိုင်တော်လည်းမဖြစ်အဖြစ်အဖြစ်နဲ့စစ်တပ်ဘက်ကလည်းဝန်မထားတာရှိပြပေါ်မှာတခြားအဖွဲ့အစည်းကခုလက်ကျေနေနေဆိုပြင်းပြထန်တိုက်နေကြတာပဲလေဆိုတော့ဒီဘက်ကျွန်တော်တို့ပုံခွင့်ပေါ်မှာတခြားအဖွဲ့အစည်းနဲ့အတူတူမဟုတ်ဘူးနဲ့ကျိုးတင်ကက်ဖက်ရှာတွေထားပြီးကျွန်တော်တို့ထုတ်ပြန်ခိုင်းနေဆိုတော့အဲ့ဒါက မင်းလည်းမကြဘူးလို့ထင်တယ်လေ
ဒီမဟာမိတ်သုံးဖွဲ့ဟာ UNFC အဖွဲ့ဝင်တွေဖြစ်နေတာကြောင့်ရပိုင်းလူမှကျင်းပတော့မယ်21ရာစုပြည်လုံးကြီးလာကမှာသူတို့သုံးဖွဲ့လုံးပါဝင်ရေး UNFC ကစ조사ညှိနှိုင်းနေကြောင်းအထွေထွေတူရမှုခုဦးရေက VOE ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့ဖက်ကဒီသုံးဖွဲ့ကလည်းပဲသူတို့တက်ချင်နေဆိုတော့ဆန္ဒကိုလည်းသူတို့ statement တွေထုတ်ပြီးတော့ပေါ်ပြပြဖြစ်တယ်ဆိုတော့ဒီကြားထဲမှာကျွန်တော်တို့လူချင်းတွေ့တဲ့အခါမှာဆိုရကကုသလေတွေကိုတော့ကျွန်တော်ကမေတ္တာရခံထားတာရှိပါတယ်သူတို့အားလုံးပါဝင်နိုင်ဖို့အတွက်ကျွန်တော်တို့စဉ်းစားပြီးတော့ကျွန်တော်တို့ဆက်လက်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ်ကျွန်တော်တို့ဟိုတစုတစ်ဖွဲ့ချင်းချာထားလိုက်လို့ရှိရင်လည်းပဲကျွန်တော်တို့ပြောတဲ့အားလုံးပါဝင်ရေးကိစ္စကကျွန်တော်တို့အားလုံးမပါဝင်သလိုပြန်ဖြစ်တဲ့အတွက်အတိတ်တွေကမပြီးပြည့်စုံဘူးဒါကြောင့်ကျွန်တော်တို့နည်းနည်းလေးဆက်ပြီးတော့စိတ်ရှည်ပြီးခံပြီးတော့ညှိနှိုင်းဆောင်ရွက်မှုတွေလုပ်ရအောင်ဆိုပြီးတော့ကျွန်တော်မိတ္တရခံပါတယ်
NCA ပြစ်ခတ်ရေးဆိုင်စာချုပ်မှာလက်မှတ်ရေးထိုးမှထားတဲ့ UNFC တိုင်းနာလက်နက်ကိုင်အဖွဲ့ရင်းနေနဲ့ဗုဒ္ဓဖူးနေမှာစတင်ကျင်းပတော့မယ်ပထမကြိမ်22ရာစုပြည်လုံးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်အခုလိုနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဥဆောင်ကျင်းပမယ့်ညီငယ်ညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုရိုင်းတက်ရောက်ပြီးအဖွဲ့မိကပြောကြားမှာဖြစ်တယ်လို့လေ့လာသူတွေဖြစ်တန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်လူပေါင်း1800ခန့်အထိဖိတ်ကြားသွားမယ်လို့အစိုးရတာဝန်ရှိသူတွေဘက်ကပြောပါတယ်ရှင်